ညမနိုင်ငံတွေကနေပြီးတော့ပြည်ပကိုအလုတ်သွားလုတ်ဖို့စူးစမ်းတဲ့သူတွေများလာတဲ့အချိန်မှာအလုတ်ရှာပေးမယ်ဆိုတဲ့အကျိုးဆောင်ပွဲစားတွေရဲ့လိန်လေခံရမှုခံရတဲ့သူတွေအများပြားရှိနေပါတယ်အသက်ပြောင်းလဲလိုက်တဲ့နိုင်ငံကူးလက်မှတ်ရှောက်ထားတဲ့အခါမှာလဲရုံးကိုသွားပြီးတော့ရှောက်ထားခွင့်ကိုကြိုတင်ဘွတ်ကင်ယူရတဲ့စနစ်ကလည်းအခက်အခဲရှိတာကြောင့်လိန်လေသူတွေအကျိုးဆောင်တွေ
ကအမျက်ထုတ်စရာဖြစ်နေတယ်လို့ကိုယ်တိုင်ကြုံရသူတွေကပြောပါတယ်နိုင်ငံကူးလက်မှတ်ရှောက်ထားသူတွေရဲ့အခက်အခဲတွေကြောင့်သတင်းပေးပို့ထားတာကိုကိုသားညုံပြောပြပေးပါရှင်မြန်မာနိုင်ငံမှာစာဝန်ကြီးအကြက်တဲကုန်စည်နှုံးမြင့်တက်မှုနဲ့အလုတ်ကန်ရှားပါမှုတွေကြောင့်နိုင်ငံရဲ့ခြားမှာအလုတ်ကန်ရဖို့ကြိုးစားနေသူတွေများလာပါတယ်
ငမှုကွန်ရမှာအလုတ်ကန်ရှာပေးမယ်ဆိုပြီးတော့ကြော်ညာတဲ့ပွဲစားတောင်နဲ့ချိတ်ဆက်မိပြီးတော့အခကျင်းကိုရှစ်သိန်းကို20ရာခိုင်နှုန်းအတိုးနဲ့ချီးပြီးတော့ပေးခဲ့ရတယ်လို့ပြောပါတယ်ကျွန်တော်လည်းအဲ့လိုပေါ့သူတို့စက်ခွန်နေတဲ့ရောက်ပို့ပေးနေပါညာအဲ့လိုမျိုးတွေကျွန်တော်လည်းအဟုတ်ထင်ပြီးတော့ပေးလိုက်တာကလောက်16သိန်းကျော်ရတယ်ဆိုတော့အထင်ကြီးပြီးတော့ကျွန်တော်လုပ်လိုက်တာကြာခုမှ
ကျွန်တော်မပြောလို့ဘောနော်သူတို့ကဒီကနေ့လက်နေတာကိုပေါ့ကျွန်တော်တို့မှနောက်မှမိသားစုတွေအများကြီးဒုက္ခရောက်ပြီးတော့ကျွန်တော်တို့ပထမဖြတ်ပြီးတော့ကျွန်တော်တို့လူများမခံစားချင်းနေတာတခုပဲကိုဇာနီကနောက်ဆုံးပြောလိုက်ချက်အနေနဲ့လိန်သွားတဲ့ပွဲစားစုသူအနေနဲ့မြောက်ပြည်မြို့ကိုလိုက်သွားဖို့ကြိုးစားခဲ့ပေမဲ့အသက်အန္တရာယ်ချင်းချောင်းမှုနဲ့ကြုံတွေ့ခဲ့ရတယ်လို့ပြောပါတယ် အသက်ချမှတ်လိုက်တဲ့စီမင်းရနိုင်ငံရဲ့6ခုထွက်ခွာဖို့နိုင်ငံကူးလက်မှတ်စာကိုပတ်စ်ပို့လျှောက်ထားတဲ့ညမှာကိုရိုင်းတန်းစီစနစ်ကနေအွန်လိုင်းကနေကြိုတင်QR ကုတ်ဘုတ်ကင်ယူရတဲ့စနစ်ကိုနှစ်ထောင်နှစ်ဆနှစ်ခုနှစ်မတ်လပြည့်မှာစပြီးတော့ပြောင်းလဲကျင့်သုံးပါတယ်။ဒီလိုယူရတဲ့အတွက်တရက်ကိုလူရီ2500နဲ့အနည်းဆုံး2ပတ်ကြိုယူရပါတယ်။အစဉ်ပြေတဲ့ရက်ရွေးခွင့်မရှိဘဲနဲ့တ ငွေတသောင်းထိပေးရတာရှိတဲ့အကြောင်းလှုပ်ရှားသူတွေကပြောပြပါတယ်။ဒါကြောင့်လည်းပဲဒီစနစ်ဟာအကျိုးဆောင်ပွဲစားတွေရဲ့အကျိုးစီးပွားအတွက်အသုံးချလို့ကောင်းတဲ့စနစ်တစ်ခုဖြစ်လာနေတယ်လို့ပြောပါတယ်။လိင်လယ်သူတွေဟာလူမှုကွန်ရက်ကနေတဆင့်ငွေကြိုးလွှဲခိုင်းပြီးတော့ QR booking ကုတ်အတုတွေကိုနိုင်ငံကူးလက်မှတ်ထုတ်ပြီးရုံးရှိပါလိင်လယ်ရောင်းချတာတွေရှိနေတယ်လို့ကိုရင်ကြုံခဲ့ရသူတွေကပြန်ပြောပြတာပါ။ရုပ်ရှင်မှာ QR booking တွေလေးလေးရောင်းချရတဲ့ပတ်သက်ပြီးတော့ကိုယ်တိုင်ကြုံခဲ့ရတဲ့မငယ်က view တွေကိုအခုလိုရှင်းပြပါရစ
ေ။ဒီမှာအရှင်မှာအဲ့လိုအလိန်ခံရတာပေါ့နော်။ဒီထဲဝိုင်းမျိုးမှာ QR code ကဒီမှာမဟုတ်အောင်တော့ကဝင်ရတာဘာညာဆိုပြီးအဲ့လိုမျိုးသိနေတာ။ဒါနဲ့ပြင်ပမှာတော့တို့ရောလေအဲ့လိုလာတဲ့လူတွေဆက်ချင်းနဲ့ဝိုင်းမျိုးမှာစကားကိုကအဲ့လိုရုံအောင်ပြောတာ။သိတာအဲ့လိုရုံအောင်ပြောပြီးတော့မှလည်းအဲ့လိုပြင်ညာပေါ့။တော့ကတက်လာဆိုတော့ပေးတိမယ်အဲ့လိုမျိုး၄တောင်းဝင်လို့ပြီးမယ်၊၅တောင်းဝင်လို့ပြီးမယ်၊၅သိန်းဝင်လို့ပြီးမယ်၊၄သိန်းဝင်လို့ပြီးရဲ့အဲ့လိုမျိုးလိန်တာပေါ့။စားစားပဲတို့လိန်လာကြတော့လေ
။မငယ်ဟာသူ့ရှိမှလိန်ခံရတဲ့ဖြစ်ကူနိုင်ငံကူးလက်မှတ်ထုတ်ပေးရုံးတွေကတောင်းရှိသူတူကိုတိပေးတိုင်ကြားခဲ့တယ်လို့ပြောပါရယ်။ QR code အတုရောင်းနေတဲ့ကိစ္စတွေကိုအချင်းချင်းအသိပေးတာတွေလည်းရှိခဲ့ပြီးတဲ့နောက်လိန်လက်ခံသူအရင်ကထက်တော့နည်းသွားတယ်လို့ပြောပါရယ်။နိုင်ငံကူးလက်မှတ်ထုတ်ပေးရမှာနေ့စဉ်လူအများနဲ့ဆက်ဆံနေရတာဖြစ်တဲ့အတွက်ဝန်ထမ်းအင်အားမမျှတာကြောင့်အားလုံးကိုထိန်းချုပ်ဖို့မဖြစ်နိုင်ဘူးလို့တာဝန်ရှိသူတူကမငယ်ကိုအကြောင်းပြန်ခဲ့တယ်လို့ဆိုပါတယ်။နိုင်ငံကူးလက်မှတ်ထုတ်ပေးရုံဝက်ဘ်ဆိုက်မှာတော့နိုင်ငံကူးလက်မှတ်အမြန်ရရှိအောင်ဆောင်ရွက်ပေးမယ်လို့လိင်လယ်သူတူကို1999ခုနှစ်ပြည်ပအလုပ်ကံဆိုင်ရာဥပဒေပုံမှန်26နဲ့ဇွန်လ29ရက်နေ့ကဖမ်းဆီးရေးယူခဲ့တယ်ဆိုတဲ့အမှုတမှုကိုဖော်ပြထားပါတယ်။အွန်လိုင်းပေါ်မှာလိင်လယ်ခံသူတွေနေတော့အောင်လို့ငွေကြေးမတက်နိုင်သူတွေ QR စနစ်ဘုတ်ကင်အခမဲ့အကူအညီပေးနေသူတွေလည်းရှိပါတယ်။အခမဲ့အကူအညီပေးနေသူကိုထုံးကအခုလိုကြံပြုပါတယ်။
ဘသူမှငွေကြိုးမပေးဘူး။ဒါပေမဲ့အခုအလိန်ခံရတဲ့လူတော်တော်များများကပါဖြစ်လဲဆိုတော့ငွေကြိုးလွှဲတာ။တစ်ဖက်လူကကျွန်တော်တင်ပေးမယ်ပြောလိုက်တာနဲ့ငွေလွှဲလိုက်ပြီ။ဆိုတော့အဲ့လူတွေကအများဆုံးအလိန်ခံရတာ။ငွေကြိုးမလေးတဲ့လူတွေအကုန်လုံးကအလိန်မခံရဘူး။နောက်တစ်ခုကဘာလဲဆိုတော့ QR ရပြီးပတ်စံပေးရပေါ့နော်။ QR ကရပြီ။ဒါပေမဲ့အဲ့ QR ကအတူလာဆက်လာဆိုတာသူတို့ကမဆက်တက်တဲ့ခါကျတော့ okay QR ရပြီဆိုတာနဲ့ဝန်တာရနဲ့ငွေလွှဲလိုက်တယ်။အဲ့လိုလူတွေပေါ့နော်။သူတို့ကိုယ်တိုင်အဲဒီကြံလောက်တဲ့ဆိုရင်ဘသူမှသူတို့ကိုလိန်လို့မရတော့ဘူး။
ကိုထုံးဟာနေကနေပြီးတော့နိုင်ငံကူးလက်မှတ်ရဖို့တက်စီနံပါတ် QR တင်နေတဲ့သူတွေကိုအတိအကထားကူညီပေးနေတဲ့သူဟာနေ့စဉ်မနေ့9နာရီအချိန်မှာ QR booking စတင်ပြီးပြီမဲ့9နာရီ3မိနစ်ကျော်လွန်ချိန်မှာတော့ booking တက်မှတ်လူဦးရေသာပေါ်ပြီးတော့ booking ယူလို့မရတာ QR code ချမပေးတာတွေဖြစ်တတ်တယ်လို့သူကပြောပါတယ်။ဒါကနိုင်ငံကူးလက်မှတ်လုပ်ဖို့ရှောက်ထားတဲ့သူတွေအတွက်အတိအကအခက်အခဲဖြစ်နေပါတယ်။ တနေ့ကိုလူဦးရေ2500နှုန်းပိုကင်ယူရတယ်လို့ကြေညာထားပေမဲ့တကယ်တမ်းလာယူဖို့ QR code ရသူရခိုင်နှုန်းဟာ10ရခိုင်နှုန်းတောင်မဖြစ်ဘူးလို့ဆိုပြီးတော့နိုင်ငံကူးလက်မှတ်လျှောက်ထားဖို့ကြိုးစားနေသူတွေကလူမှုကွန်ရက်တွေမှာရေးကြပါတယ်ဒီအခက်ခဲတွေနဲ့ပတ်သက်လို့ QR စနစ်ကိုလေ့လာစောင့်ကြည့်နေတဲ့ဤပညာကျွမ်းကျင်သူတူက VOA ကိုခုလိုပြောပါတယ
်အမှန်ဆိုလို့ရှိရင်တော့ဟိုဘာနဲ့ပဲဝင်ယူယူဒီ website ကိုညွှန်းထားတဲ့ဒီညောလက်မှတ်တက်ယူတဲ့site ကိုဘယ်ဟာနဲ့ပဲဖြစ်ဖြစ်ဖုန်းနဲ့ပဲဖြစ်ဖြစ်အဲကွန်ပျူတာရှိရင်လည်းကွန်ပျူတာနဲ့ပဲဖြစ်ဖြစ်ပေါ့နော်ယူလို့ရမယ်အနေအထားဖြစ်ရမှာအခုဟာကဟို iPhone နဲ့ဆိုရင်ယူလို့မရဘူးလို့ Android နဲ့ပဲယူလို့ရတယ်လို့အဲ့တဲမှာမှမှ browser ကိုဆိုလို့ရှိရင်ဘယ် browser နဲ့ပဲသုံးမှဝင်လို့ရတယ်ဆိုတော့ဟာမျိုးလေးတွေရှိတယ်ပြီးရကကြရင်လည်းလူတိုင်းရဲ့ကဲဒီဟာတွေတော့ရှိတယ်လူတိုင်းကဝင်ယူလို့ရလားဆိုတော့လေမရပြန်ဘူးအဲပြီးလို့ရှိလို့ရှိရင်ဟို technical မှာကပြဿနာကဘာလဲဆိုတော့ဘယ်ဖုန်းနဲ့ဆိုရင်တော့ဟိုအရန်ကိုဘယ်လိုပြောမလဲ selected ဖြစ်နေတာပေါ့နော် limited လိုမျိုးဖြစ်နေတာဘယ်ဖုန်းဆိုရင်လဲဘယ်ဖုန်းနိုင်မရဘူးဘယ်ဘူးစာ processor နဲ့ဖုန်းပါရမယ်လို့အဲ့လိုမျိုးတွေတော့ရှိနေတာပေါ့နော်လက်ရှိချိန်နေမှာ
နိုင်ငံကူးလက်မှတ်လျှောက်ထားတဲ့ညမှာရုံးကိုသွားပြီးတော့လျှောက်ထားခွင့် QR code စနစ်ခက်ခဲနေတာနဲ့ပတ်သက်ပြီးတော့စစ်ကောက်စီပြန်ကြားရေးကိုသတင်းဌာနတွေကမေးမြန်းပြီးမယ်ပြန်လည်ဖြေကြားခြင်းမရှိသေးပါဘူးကိုဗစ်ကာယောဂါကာလအတွင်းမှာမလူလားအပ်တဲ့ဒီလူစုလူဝေးမဖြစ်ဖို့နဲ့လူစုလူဝေးကြောင့်လူမျိုးရေးအန္တရာယ်ရှိတာတွေစတဲ့အကြောင်းချက်အရကြောင့်အရင်တန်းစီစောင့်ဆိုင်တဲ့စနစ်ကနေပြီးတော့ချိုတင်ပုကင်ယူတဲ့စနစ်ကိုပြောင်းလဲကျင့်သုံးတာလို့တာဝန်ရှိသူတွေကပြောပါတယ်တခြားမျိုးကြီးတချို့မှလည်းနိုင်ငံကူးလက်မှတ်ထုတ်ပေးရုံးတွေရှိပေမဲ့ရုံးမှသွားပြီးတော့တတ်မှတ်ရမှာဂလူကိုရိုင်းသွားရောက်ယူရတဲ့စနစ်ကကျင့်သုံးဆဲဖြစ်ပါတယ်ရှစ်ပြောင်းခြေချသူအများစုရှိတဲ့ရန်ကုန်တမြို့တည်းမှာပဲအွန်လိုင်းကနေချိုတင် QR ယူတဲ့စနစ်ကိုကျင့်သုံးနေတာပါရန်ကုန်မှာချိုတင်ပုကင်ယူတဲ့စနစ်ကိုပြောင်းလဲလာတာ6လကျော်ရှိလာပြီဖြစ်ပြီးတော့အစာပိုင်းမှာအဆင်ပြေလွယ်ကူပေမဲ့နိုင်ငံရဲ့ချားကိုသွားလာလူတွေများပြားလာသလိုနောက်ပိုင်းဒီအကျိုးဆောင်ပွဲစားတွေပေါများလာတာတွေကြောင့်အခက်အခဲတွေပိုပြီးတော့တွေ့လာနေရတဲ့အကြောင်းပတ်စပို့ရရေးကြိုးပမ်းနေသူတွေကပြောကြပါရခင်ဗျာ